ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်ဂျင်းနိုင်ငံဘရက်ဆယ်မြို့မှာမြောက်အတ္တလန္တိတ်စာချုပ်နေတိုးဖွဲ့နဲ့ကမ္ဘာစည်းဝေးအင်အားကြီးခုနှစ်နိုင်ငံ G7 ဖွဲ့တို့ဆွေးနွေးနေချိန်မှာပဲရုရှားပေါ်ပိတ်ဆို့တိုက်ခိုက်မှုအသစ်တွေကိုအမေရိကန်ဆွေးရကကြေညာလိုက်ပါတယ်။ဂျာဇာဗင်နီကကြေညာလိုက်တဲ့ပြစ်မှတ်ထားတန်ခတ်တဲ့စီးနှင်းမှာရုရှားလွှတ်တော်အမတ်328ယောက်စလုံးနဲ့အစိုးရပိုင်ကွန်မတီတော်များပါဝင်ခဲ့တာပါ။နိုင်ငံတကာစည်းဝေးအတိုင်းဝိုင်းမှာအထူးခွင့်ရေးတွေရရှိနေတာကိုပြပြဖို့ရည်ရွယ်ပြီးအရေးယူခဲ့တာလို့လဲအမေရိကန်ဆိုရအကြီးအကဲတာဝန်ရှိသူတယောက်ကပြောဆိုခဲ့ပါတယ်။တန်ခတ်ခံရတဲ့စီးရင်မှာတော့ထင်ရှားတဲ့ရုရှားဗန်ဒိုင်းလုပ်ငန်း Softcom Bank ကဘုတ်ဖွဲ့ဝင်19ယောက်ယူကရိန်းမှာရုရှားရဲ့စစ်စင်ရေးတွေအတွက်ပစ္စည်းတွေထုတ်လုပ်ပေးနေတဲ့ကာဝေးပစ္စည်းထုတ်လုပ်ရေးကုမ္ပဏီ48ခုကိုပါဝင်ခဲ့တာပါ။ရုရှားဆိုရကအများစုပိုင်ဆိုင်တဲ့ဗန်ဒိုင်းဝန်ဆောင်မှုလုပ်ငန်းစပါဘန့်အကြီးအကဲဟာမန်ကရက်ဖ်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ရင်းနှီးတဲ့ရုရှားတချို့ကနာရီတမ်ချင်ကိုလည်းပါဝင်ကြပါရယ်။